နိုင်ငံရှန်ဟိုင်းမြို့ကလူရေ26တန်းစလုံးကိုဗစ်ပိုးစစ်ဆေးနိုင်ဖို့ထောင်နဲ့ချီတဲ့စစ်ဖက်တပ်ဖွဲ့ဝင်တွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုတရုတ်အစိုးရကတင်းနှာနေမှာဆေးလို့ထားပါတယ်။ဒါဟာအကြီးမားဆုံးပြည်သူ့ကျန်းမာရေးဆောင်ရွက်ချက်တစ်ခုလည်းဖြစ်ပါတယ်။တချို့မြို့ခံတွေကမနက်မိုးမလင့်ခင်အိယာကထပြီးတော့တန်းစီပိုးစစ်ဆေးခံကြတာပါ။တရုတ်ပြည်သူ့လူမျိုးရေးတပ် PLA ကကြီးတပ်ရေးတပ်နဲ့ထောက်ပို့တပ်ဖွဲ့ဝင်တွေထက်ကစစ်ဖက်တပ်ဖွဲ့ဝင်2000ကျော်ကိုရှန်ဟိုင်းမြို့စီတင်းငွေတွေနဲ့ကဆေးလို့ထားတယ်လို့စစ်ဖက်သတင်းစာတစ်ခုမှဖော်ပြထားပါတယ်။ရှန်ဟိုင်းမြို့မှာကိုဗစ်ပိုးစစ်ဆေးရေးအကူအညီပေးဖို့ဂျင်းစုရီဂျန်းနဲ့ဘီဂျင်းစီရင်စုတွေကနေစစ်ဖက်ဝန်ထမ်းတောင်းဝန်ကျင်ဆေးလို့ထားတယ်လို့လည်းသတင်းတွေမှဖော်ပြပါတယ်။2020ခုနှစ်အစောပိုင်းဝူဟန်မြို့ကနေကိုဗစ် -19 ပိုးစတင်ပြန့်နှံ့ခဲ့တဲ့နောက်ပိုင်းတရုတ်ကျန်းမာရေးနဲ့ပတ်သက်လို့အစိုးရရဲ့အကြီးအမားဆုံးတုံ့ပြန်ဆောင်ရွက်ချက်လည်းဖြစ်ပါတယ်။ဝူဟန်မြို့မှာကိုဗစ်ပိုးအကြီးအကျယ်ကူးစက်ခဲ့တဲ့အချိန်တုန်းကတော့ PLA တရုတ်စစ်တပ်ကနေဆေးဘက်ဝန်ထမ်း4000ကျော်ဆေးလုခဲ့တယ်လို့ပြည်내ကောင်စီကပြောပါတယ်။ပြီးခဲ့တဲ့တစ်ပတ်တနင်္လာနေ့ကစပြီးရှန်ဟိုင်းမြို့ကိုနှစ်ပိုင်းခွဲပြီးတော့အိမ်မထွက်ရလော့ကဒေါင်းချထားတာဖြစ်ပေမဲ့ဧပြီလ3ရက်နေ့မှာတော့ရောဂါလက္ခဏာမပြဘဲပိုးကူသူ1500ကျော်နဲ့ရောဂါလက္ခဏာပြသူက400ကျော်ရှိပါတယ်။